တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းမှတ်တမ်းတွေကိုလျှို့ဝှက်ရယူစုဆောင်းတာဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဖရက်တရားသူကြီးတူကဆုံးဖြတ်တဲ့အပေါ်မှာအမေရိကန်အစိုးရဘက်ကယူခံမယ်လို့မျှော်လင့်ရပါတယ်။တရားသူကြီးရဲ့ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်ထောက်လိုင်းရေးအစီအစဉ်တွေရဲ့တရားဝင်မှုနဲ့ပတ်သက်ပြီးတော့ငင်းခုန်ဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်။အမေရိကန်ထောက်လိုင်းရေးအစီအစဉ်တွေကိုဖောက်ချခဲ့ပြီးတော့ဒီရုရှားမှနိုင်ငံရေးခလုံးငွေယူသွားတဲ့မြို့သားလူမျိုးရေးကွန်ထရိုက်တာဟောင်းအက်ဒဝတ်စ်နူတန်ကတော့ဒီဆုံးဖြတ်ချက်အပေါ်မှာချီးကျူးပါတယ်။ဒါပေမဲ့လည်းတရားရုံးနေအနေနဲ့နောက်ဆုံးကြရင်တော့အစိုးရရဲ့ထောက်လိုင်းရေးအစီအစဉ်တွေကိုဆက်ထား권ပေးနိုင်တယ်လို့အမျိုးသားလူမျိုးရေးဆိုင်ရာဥပဒေကျွမ်းကျင်သူ2ဦးက VOA ကိုပြောပါရယ်တယ်လီဖုန်းမှတ်တမ်းတွေကိုစုဆောင်းရယူထားနိုင်တယ်ဆိုတော့1989ခုနှစ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာစီလျော်မှုရှိနေတော့မယ်လို့ Virginia တက္ကသိုလ်အမျိုးသားလူမျိုးရေးဥပဒေရဌာနက Robert Turner ကပြောပါရယ်ဒါပေမဲ့လည်းအဲ့ဒီခေတ်ကာလတုန်းကလက်ကင်ဖုန်းတွေမပေါ်သေးသလိုပဲကမ္ဘာဖွားမှာလည်းခုလိုမျိုးသုံးဆွဲမှုတွေကျေပြန့်လာမယ်ဆိုတာကိုလည်းမတွက်ဆနိုင်ခဲ့ဘူးလို့ပြောပါရယ်နောက်ဒီကိုလံဘီယာတက္ကသိုလ်ဥပဒေရေးအကြောင်းကမြို့သားလူမျိုးဆိုင်ရာကျွမ်းကျင်သူဒေးဗစ်ပိုဇန်ကလည်းတင်းလာနေတုန်းကတရားသူကြီးရစ်ချက်လူရော်ရဲ့ဆုံးဖြတ်ချက်ပေါ်မှာအထက်တရားရုံးကနေပြီးတော့အတီးပြုတ်ပွဲမရှိဘူးလို့သူကယူဆပါတယ်။ဒါပေမဲ့လို့အမေရိကန်ထောက်လိုင်းရေးကိစ္စရပ်တွေနဲ့ပတ်သက်လို့တော့ဒီကိစ္စဟာတရားဥပဒေကြောင်းဆိုင်ရာတွေမှာစဉ်းစားစရာဖြစ်လာနိုင်တယ်လို့တော့သူကဆိုထားပါတယ်။